Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ် January 6ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မကစုမုံပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေဘက်သတင်းတွေကိုမက်ခင်ဂျူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညားမှာပါနိုဝင်ဘာလသမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့လာရုဖြစ်ရမျိုးထပ်ဖြစ်လာနိုင်တယ်လို့သမ္မတပရက်ကိုဘာမကပြောလိုက်ပါတယ်။တိုင်ဝမ်ခေါင်းဆောင်တွေနဲ့အမေရိကန်တာဝန်ရှိသူတွေကြားဘယ်လိုဆက်ဆံမှုမျိုးကိုမဆိုကန့်ကွက်တယ်လို့တရုတ်ကဒီကနေ့ပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလားလူခွင့်ရေးကိုယ်စားရန်ကြီးလေးရာဒီကနေ့ကချင်ပြည်နယ်အတွက်အဆင်မပြေဘူးလို့ VOA ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းတင်ပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ NCA အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိတ်သီးခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်။ဘလို့အကြောင်းအရာတွေဆွေးနွေးကြမှာပါလဲ။
အဲဒီဘောဒီလိုခေါ်ရတယ်ကြာဟုတ်ဒီခိုင်အဖွဲ့ကြီးကဒီလက်နက်နဲ့အဖန်ခါနဲ့ကိစ္စဒီတည်းကမှာဟိုကွန်ပီရဘမင်းသေးကိုဖန်ခါနဲ့ကိစ္စနောက်ဘလို့ဖြစ်ရှင်း
ပြလာလို့ရဲ့နာယကဘုံမူကြီးခေါ်ကပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်ရန်ကုန်တိုင်းဆိုရတာဝန်ယူမဲ့ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးအစီအစဉ်အကြောင်းနောက် Israel တီထွင်ထားတဲ့လေရင်ထဲမှာပြန်နိုင်တဲ့ကားရွယ်ရှိတဲ့ယင်းအကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
နိုမာလာကလုခဲ့တဲ့အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကကောက်ချက်ချထားပြီးတဲ့နောက်အလားတူဖြစ်ရမျိုးထပ်ဖြစ်လာနိုင်တယ်လို့သမ္မတဘရက်ကိုဘာမကပြောလိုက်ပါတယ်။အဲဒီလိုလုပ်ရမျိုးမရှိသလောက်ဖြစ်အောင်ယူကော့ခံသမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ကအသေးချာလုပ်ဖို့အရေးကြီးတယ်လို့လည်းဆိုပါတယ်။ပြန်ဘက်ဟီလာရီကလင်တန်ပေါ်ထရမ့်ကအသာရောက်အောင်ထောက်ကူဖြစ်စေမဲ့လုပ်ရမျိုးလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကညွှန်ကြားခဲ့တယ်လို့တောက်ကြနေကထွက်လာတဲ့လျှို့ဝှက်ပုံစံမဟုတ်တဲ့ထောက်လှမ်းရေးအစီအစဉ်ကစားမှာဖော်ပြထားပါတယ်။အခုဖြစ်ရဟာပူတင်ကဥရောပမှာအချိန်အတော်ကြာလှုပ်ထားပြီးသားဖြစ်တဲ့လုပ်ရမျိုးလားဆိုတာသိရအောင်ဆန်းစစ်ဖို့သူညွှန်ကြားခဲ့ကြောင်းအစောပိုင်းမှာတော့ရုရှားဘာသာစကားပြောသူအများပြားရှိတဲ့အရင်ဆိုဗီယက်ပြည်ထောင်စုတွေကနိုင်ငံတွေမှာလုပ်ခဲ့ပြီးတဖြည်းဖြည်းနဲ့အနောက်ဒီမိုကရေစီနိုင်ငံတွေမှာလုပ်လာတာဖြစ်ကြောင်းတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ EBC ရုပ်သံဌာနနဲ့ပြည်စုံဝေးမြန်းကမ်းမှာသမ္မတဥပမာကပြောထားပါတယ်။လုံခြံသတင်းအမှားတွေအင်တာနက်ကနေဖောက်ဝင်ပြီးအချက်အလက်ခိုးယူတာတွေကျွန်တော်တို့ရဲ့ဒီမိုကရေစီအလေးအထားတွေကိုလှည့်ပြားအသုံးချတာတွေဟာပွင့်လင်းလွတ်လပ်တဲ့လူ့အဖွဲ့အစည်းတွေပေါ်ဘယ်လောက်တက်ရောက်နိုင်လဲဆိုတာကိုသူ short တွေ့မိခဲ့ကြောင်းဒီလူလုံးရမျိုးတွေပိုများလာနေတယ်လို့သူထင်ကြောင်းသမ္မတဥပမာကပြောပါတယ်
ထိုင်ဝမ်ကောင်းဆောင်တွေနဲ့အမေရိကန်ဆိုရအရာရှိတွေအကြားကဘယ်လိုဆက်ဆံမှုမျိုးကိုမဆိုကန့်ကွက်တယ်လို့တရုတ်ဆိုရကဒီကနေ့ပြောလိုက်ပါတယ်။အမေရိကန်ထက်လွတ်တော်မက်တက်ခရူးစ်တက်ဆစ်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော်ဒိုနဲ့ထိုင်ဝမ်သမ္မတချိုင်အင်ဝမ်တွေ့ဆုံခဲ့ပြီးတဲ့တရက်အကြာမှာတရုတ်ကအခုလိုပြောလိုက်တာပါ။အမေရိကန်နဲ့တရုတ်ဆက်ဆံရေးကိုထိခိုက်စေမဲ့ဂျာဝင်ဆွတ်ဖက်ရကြတဲ့ဘယ်လောက်ဆောင်မှုမျိုးကိုမှလက်မခံဘူးလို့တရုတ်နိုင်ငံဂျာယင်ဝန်ကြီးဌာနပြောခွင့်ရလူခန့်ကသတင်းတောက်တွေကိုဒီကနေ့ပဲပြောသွားတာပါ။Miss Chai ha ဘဟုအမေရိကနိုင်ငံတွေကိုအတွား Texas ပြည်နယ် Houston မြို့မှာခရီးတစ်ထောင်နားတဲ့အချိန်အမေရိကန်အရာရှိတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမှုမတိုင်ခင်အချိန်ပိုင်းမှာပဲတရုတ်ကောင်စီဝင်ရုံးကဒီဆွေးနွေးပွဲကိုရှေ့ဆက်မလုပ်ဖို့တောင်းဆိုတဲ့စာတစောင်ကို Houston လွှတ်တော်ကိုယ်စားလှယ်အဖွဲ့ကလက်ခံရရှိခဲ့တဲ့အကြောင်း Mr. Cruz ကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေအနေနဲ့သူတို့ဘယ်သူတွေနဲ့တွေ့မယ်မတွေ့ဘူးဆိုတာကိုသူတို့ဘာသာဆုံးဖြတ်တာဖြစ်ပြီးဒါကိုတရုတ်ဆိုရက်ကဗီဒီယိုအာဏာသုံးပြီးလာကန့်ကွက်လို့မရဘူးလို့ Mr. Cruz ကကြေညာချက်တစောင်ထုတ်ပြန်ပြောခဲ့ပါတယ်။ထိုင်ဝမ်ကောင်းဆောင်တဲ့တွေ့ဆုံမှုအတွင်းမှာတော့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်ဖို့နဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းအဖြစ်ထိုင်ဝမ်ကလယ်သမားတွေစိုက်ပျိုးမွေးမြူရေးလုပ်ငန်းလုပ်ကိုင်တဲ့သူတွေနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုကူညီရကြလိမ့်မယ်လို့လည်းအထက်လွှတ်တော် Mr. Cruz ကပြောပါတယ်ရှင်။
မြောက်ကိုရီးယားအနေနဲ့တိုက်ချင်းပစ်ပဲ့ထင်းတုံးကြီး ICBM တစင်းကိုအချိန်မရွေးဘယ်နေရာကနေမဆိုပြစ်လို့ဆန်းတက်နိုင်ခြင်းရှိတယ်လို့တနင်္လာနေ့ကကြေညာပါတယ်။အမည်မဖော်တဲ့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရတူကိုကိုးကားပြီးအစိုးရပိုင်း KCN နေသတင်းဌာနကကြေညာတာပါ။ ICBM ပြစ်လို့ဆန်းတက်တာဟာအမေရိကန်အတွက်အထူးစိုးရိမ်ပွဲရာချင်းချောင်းမှုတစ်ခုဖြစ်တယ်လို့အမေရိကန်ကာဝေးဝန်ကြီး Ash Carter ကပြောပါတယ်။အဲ့ဒီတုံးကြီးဟာအမေရိကန်ဓမ္မမဟုတ်မဟာမိတ်တွေရဲ့နေမြေတော်ကိုဝင်လာမယ်ဆိုရင်တော့ပြစ်ချလိုက်နိုင်ခြင်းရှိတဲ့အလားအလာကိုလည်းဝန်ကြီးကတာကပြောသွားပါတယ်။ဒုံးကြီးဝင်လာမယ်ကျွန်တော်တို့ကိုချင်းချောက်လာမယ်ကျွန်တော်တို့ရဲ့မိတ်ဆွေဒါမှမဟုတ်မဟာမိတ်မိတ်နိုင်ငံတစ်ခုခုအပေါ်အန်ဒရီယာရှိမယ်လို့ခန့်မှန်းရင်တော့ကျွန်တော်တို့ပြစ်ချပြစ်မှာပါလို့ဝန်ကြီးကတာကဆိုပါတယ်။မြောက်ကိုရီးယားက ICBM စံသက်ပြစ်လို့မယ်လို့ပြောတာဟာစိတ်မကောင်းစရာကိစ္စဖြစ်ပြီးနိုင်ငံတကာတန်ခတ်အရေးယူမှုလို့အကျိုးဆက်တွေကိုခံစားရမယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့ပြောပေမဲ့အမေရိကန်ကစီးရေးအရာတုံ့ပြန်လှုံ့ဆော်နိုင်ခြင်းပေါ်မှာတော့ဘာမှပြောမသွားပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နဲ့ဂျပန်နိုင်ငံတွေစီကတော့ တရားဝင်အပြင်းအထန်တုံ့ပြန်တာမျိုးဒီကနေ့အထိထွက်မလာသေးပါဘူး
Florida ပြည်နယ်ကလေဆိပ်တစ်ခုမှာတောက်ကြနေကလူတွေတည်ကြည်ခဲ့ရတဲ့ဖြစ်ခက်တိုက်ခိုက်မှုဟာဘယ်လိုလှုပ်ဆော်ချက်တွေကြောင့်ဖြစ်ခဲ့ရတာလဲဆိုတော့အမေရိကန်ဆူရတာဝန်ရှိသူတွေကဆက်လက်စုံစမ်းနေကြပါတယ်။တနက်နေ့ဖြစ်ခဲ့သူ Esteban Santiago ဟာအီရတ်ကအမေရိကန်စစ်ပွဲမှာ17လကြာစစ်မှုထမ်းခဲ့ပြီးစူးစူးဝါးဝါးစိုးရိမ်ထိတ်လန့်တဲ့စစ်ပိုင်းဆိုင်ရာဝေဒနာကိုခံစားနေရတယ်လို့ဖြစ်တယ်လို့သူရဲ့မိသားစုတွေကပြောပါတယ်။အသက်26နှစ်အရွယ်ဆန်ဒီယေဂိုကိုနိုင်ငံတကာလေဆိပ်တစ်ခုမှာလူတွေတည်ကြည်တဲ့အထိအကြမ်းဖက်လုပ်ရက်လှုပ်ဆောင်ခဲ့မှုနဲ့စနေနေ့ကတရားစွဲထားပါတယ်။သူနဲ့ညီအစ်ကိုတော်ဆက်သူ Brian Santiago ကတော့ Santiago ဟာပြီးခဲ့တဲ့နှစ်ကဒီ Alaska ပြည်နယ် Archeridge မြို့က FBI ထောက်လှမ်းရေးရုံးတစ်ခုထဲကိုသွားပြီးတော့သူ့ကိုစိတ်ပိုင်းဆိုင်ရာအကူအညီပေးဖို့တောင်းခံခဲ့တဲ့အကြောင်း Puerto Rico ကျွန်းမှာရှိတဲ့သူ့မိသားစုအိတ်အပြင်ဘက်မှာတင်းင်းတွင်နေကသတင်းတောက်တွေကိုပြောပါရယ်စီလျော်မှုမရှိတဲ့ဘလုံးဖရီးစကားတွေကိုပြောပြီးအားရစစ်သွေးကြွအဖွဲ့ကိုဆက်သွယ်ဖို့သူ့ကိုညွှန်ကြားချက်ပေးနေတဲ့အသံတွေကိုကြားနေရတယ်လို့ဆိုပြီးတော့ Santiago က FBI အဖွဲ့ကိုပြောခဲ့တာပါသူကိုစိတ်ကျမ်းမာရေးဆိုင်ရာစစ်ဆေးမှုတွေနဲ့သူနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့ပေမဲ့လို့တာဝန်ရှိသူတွေအနေနဲ့ဘာအမှားအယွင်းမှရှာမတွေ့ခဲ့ပါဘူး။တောက်ချနေတိုက်ခတ်မှုနဲ့ပတ်သက်လို့အကြမ်းဖက်ဝါဒဆွဲလုပ်ရမဟုတ်ဘူးလို့တော့ FBI တာဝန်ရှိသူတွေကကောက်ချက်အပြတ်ချမှတ်ထားသေးပါဘူးရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှူးရန်ရင်လီကဒီကနေ့သူ့ရဲ့ကချင်ခီးစဉ်အတွင်းတာဝန်ရှိသူတွေဘက်ကပူးပေါင်းဆောင်ရွက်မှုမရဘူးလို့ VOA ကိုပြောပါတယ်
Well, I'm not getting any cooperation from the state nor the union government in giving me access to areas.
ဒီမှာဆိုရစီကရောပြည်တော်စုအစိုးရစီကပါပူပေါင်းဆောင်ရွက်မှုမရပါဘူး။သွားဖို့ပန်ကြားထားတဲ့နေရာတွေကိုသွားဝင်မရပါဘူး။ဒါဟာကျွန်မကိုပြည့်ရထားတဲ့လုပ်ပိုင်ခွင့်ကိုထိခိုက်စေပါတယ်။ကျွန်မရဲ့လုပ်ပိုင်ခွင့်ကလူခွင့်ရေးချိုးဖောက်မှုနဲ့မတရားလုပ်မှုတွေကိုစောင့်ကြည့်လေ့လာဖို့ပါ။လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားလုပ်မှုတွေစူးစူးရွားရွားရှိနေတဲ့ဒေသတွေစီကျွန်မကိုသူတို့သွားခွင့်မပြုပါဘူးလို့မြကြီးနားမှာရောက်နေတဲ့မစ်ရန်ရီလီကမကြသေးခင်အချိန်ပိုင်းကပဲ VOA ကိုပြောပါတယ်။သူဟာတနင်္ဂနွေနေ့ညကမြန်မာနိုင်ငံကိုရောက်လာပြီးတဲ့နောက်ဒီကနေ့ကချင်ပြည်ဘက်ကိုခီးဆက်တာပါ။ကချင်ပြည်နယ်ကမြကြီးနားဖားကန့်နဲ့လိုင်ဇာမျိုးတွေကိုသွားမယ်လို့ကုလသမဂ္ဂလူခွင့်ရေးမှမင်းကြီးယုံကခီးစဉ်မတိုင်ခင်ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ပြည်ပခဖြစ်ထားတဲ့ဒေသတွေကိုမစ်ရန်ရီလီသွားရောက်တဲ့အခါလုံခြုံရေးအတွက်အစိုးရကတာဝန်ယူဆောင်ရွက်ပေးမယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောတာကိုရိုက်တာသတင်းတပုတ်မှာကိုးကားဖော်ပြထားပါတယ်။အခုခီးစဉ်အတွင်းတွေးရှိချက်တွေကိုအခြေခံပြီးရေးသားမယ်အစီရင်ခံစာကိုတော့လာမယ့်မတ်လမှာကျင်းပမယ်လူခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းမှာဖြစ်ပါတယ်
ရုရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားပူးတွဲရေကြောင်းလေ့ကျင့်မှုတွေလုပ်ဖို့စဉ်းစားနေကြပါတယ်။တခါနှစ်နိုင်ငံစလုံးတွေအမေရိကန်ကိုဂရုမစိုက်ဘူးဆိုတာပြဖို့အခွင့်အကားတစ်ခုဖြစ်တဲ့တစ်ချိန်ထဲမှာဖိလစ်ပိုင်နိုင်ငံအတွက်တော့နိုင်ငံပေါင်းစုံပါဝင်တဲ့နိုင်ငံသားရေးမူဝါဒတွေချမှတ်နိုင်ဖို့နဲ့သူ့ရဲ့စီးရင်အရာကိုတိုးမြှင့်နိုင်ဖို့အတွက်ရှေ့တိုးလှုပ်ရှားမှုတစ်ခုလည်းဖြစ်ပါလိမ့်မယ်။၅ရက်ကြာချစ်ကြည်ခရီးစဉ်အတွက်ရုရှားကဒီပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကစိတ်ကမ်းတစ်ခုကိုဖျက်သိမ်းဖို့တစဉ်နဲ့ရေနံတင်သိမ်းဖို့တစဉ်ဆင်လွတ်ပေးခဲ့ပါတယ်။ဖိလစ်ပိုင်သတင်းမီဒီယာတွေမှာဖော်ပြချက်တွေအရကတော့နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ရုရှားနဲ့ဖိလစ်ပိုင်နိုင်ငံစလုံးကကြိုးစားနေကြတာလို့ဆိုပါတယ်။လေလာသုံးသပ်သူတချို့ကတော့ရုရှားအနေနဲ့စီးရေးပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေရောင်းချဖို့အပြင်ဖိလစ်ပိုင်ကိုစီးရေးရပို့ပြီးတော့အားကောင်းလာအခုညီပေးဖို့ကိစ္စတွေကိုကန့်လန့်နိုင်တယ်လို့သုံးသပ်ပြောဆိုကြပါတယ်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကလည်းသူသမ္မတတာဝန်ဆပြီးတော့ယူခဲ့တဲ့ပြီးခဲ့တဲ့ဇွန်လကစလို့သူအနေနဲ့တချိန်ကကိုလိုနီဟောင်းဒီအမေရိကန်ပြည်ထောင်စုအပေါ်မှာတိတ်ပြီးတော့အားမကိုးကျင်တော့ဘူးလို့ဆိုပြီးဒီတရုတ်ဂျပန်ရုရှားနိုင်ငံတွေနဲ့ဆက်ဆံရေးပို့ပြီးတော့တိဆောက်လို့တဲ့အကြောင်းကိုပြောဆိုထားတာပါရှင်
။မက္ဆီကိုနိုင်ငံဂွာဒလာဟာရာမြို့အမေရိကန်ကောင်စီဝင်ယုံကတာဝန်ရှိသူတူကိုတောက်ကြလေးကတနက်နေ့ပြစ်တာကြောင့်ဒဏ်ရာသွားတဲ့ဖြစ်ရက်အတွက်တန်မြားရှိသူတနက်သမားကိုအလင်းအမြန်ပြက်ပြက်သားသားဖမ်းဆီးလိုက်တဲ့အတွက်မက္ဆီကိုတာဝန်ရှိသူတွေကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကကျေးဇူးတင်စကားဆိုပါတယ်။ကောင်စီဝင်ယုံအရာရှိသူဖြစ်တဲ့ Christopher S. Craft ရဲ့ကဂူတော်လေးကနေထွက်သွားတဲ့အချိန်မှာအပြင်ဘက်မှာစောင့်နေတဲ့တနက်သမားကပြစ်ခတ်တာကိုရိုက်ယူထားတဲ့မှတ်တမ်းနဲ့ဗီဒီယိုကိုအမေရိကန်ကောင်စီဝင်ယုံက Facebook ပေါ်မှာတင်ထားပါတယ်။တနက်သမားဟာအရင်တုန်းကလည်းကားကူတော်ထဲမှာ S. Craft ကိုနောက်ရောက်ကန်လိုက်ခဲ့ပြီးပေမဲ့ဘာမှတော့မလုပ်ခဲ့ပါဘူး။ဒဏ်ရာရထားတဲ့ S. Craft ရဲ့အခြေအနေကမစိုးရိမ်ရတော့ဘူးလို့ဆိုပါတယ်။သူဟာအမေရိကန်တန်ရာရှိသူအဖြစ်လုပ်သက်73နှစ်ရှိပါပြီ။သူကိုဘာကြောင့်တနက်နဲ့ပြစ်တယ်ဆိုတာနဲ့အခုဖမ်းထားတဲ့တနက်သမားဖြစ်တဲ့တန်ရာရှိသူဘယ်သူဆိုတာကိုတော့မထုတ်ပြန်သေးပါဘူး။
အီရန်သမ္မတဟောက်အက်ဘာဟက်ရှမီရာဖ်ဆန်ဂျာနီဟာနှလုံးရောဂါနဲ့တနင်္ဂနွေနေ့တုန်းကအသက်85နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူဟာဘဝတလျှောက်အစ္စလာမ်ဘာသာနဲ့ခေတ်ပြောင်းတော်လှန်ရေးလှုပ်ရှားမှုတွေမှာမဆုံးမနစ်ပါဝင်ခဲ့တဲ့သူဖြစ်တယ်လို့အီရန်ဆိုရပိုင်းရုပ်မြင်သံကြားကနေသူကွယ်လွန်တဲ့သတင်းနဲ့အတူဖော်ပြသွားပါတယ်။1989ခုနှစ်ကနေ1998ခုနှစ်အထိအီရန်သမ္မတတာဝန်ထမ်းခဲ့တဲ့ရက်ဆန်ဂျာနီဟာ1989ခုနှစ်အီရန်အစ္စလာမစ်တော်လှန်ရေးခေါင်းဆောင်အယာတိုလာရူဟိုလာခိုမီနီရဲ့ထိတ်တန့်အကြံပေးတူအဖြစ်နဲ့အစောပိုင်းမှာလူသိများခဲ့တဲ့သူဖြစ်ပါတယ်1989ခုနှစ်ခိုမီနီကွယ်လွန်သွားပြီးတဲ့နောက်မှာလဲခိုမီနီရဲ့နေရာကိုဆက်ခံမဲ့သူရွေးချယ်ရမှာရက်ဆန်ဂျာနီဟာအရေးပါတဲ့ကဏ္ဍမှာရှိတယ်လို့သုံးသပ်သူတွေကပြောပါတယ်1980ကနေ1988ခုနှစ်အထိအိနေချင်းအီရတ်နိုင်ငံနဲ့ဖြစ်ခဲ့တဲ့စစ်ပွဲကြောင့်ယိုယွင်းခဲ့ရတဲ့တိုင်းပြည်စည်းဝါးရေးကိုရက်ဆန်ဂျာနီကသမ္မတတာဝန်ယူချိန်မှာပြန်လည်တည်ဆောက်ဖို့ကြိုးပမ်းခဲ့တာပါရှင်
တင်းငွေညကကျင်းပတဲ့2019ခုနှစ်ရှေးကမ္ဘာလုံးရုပ်ရှင်ထူးချွန်စုချင်းမြင့်ပွဲမှာနာမည်ကျော်အမေရိကန်ရုပ်ရှင်မင်းသမီးကြီးမရိုက်စထရစ်က CCB The Mill ဘဝရတ္တာထူးချွန်စုချင်းမြင့်ခံရပါတယ်ဆုလက်ခံယူတဲ့အချိန်မှာတော့ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကသတင်းတော်တူကိုလှောင်ပြောင်ပြီးတုံ့ပြန်ပြောဆိုခဲ့တဲ့ကိစ္စမရိုက်စထရစ်ကပြန်ပြောပြသွားပါတယ်ခင်ဗျာ
now ဆုံးရထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တက်ရောက်သတင်းတွေကိုတင်ပြပေးခြင်းပါတယ်တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိတ်သီးခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးမနေ့ပြန်မှာကျင်းပဖို့ရှိနေပါတယ်ဒီအစည်းအဝေးမှာတော့အဓိကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့အဖွဲ့ဝင်တချို့ဖမ်းဆီးခံထားရတဲ့ကိစ္စတွေကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPST ရဲ့ရေးပေါ်အစည်းအဝေးကိုဒီလ10ရက်နေ့ကစတင်ပြီး KNU ဌာနချုပ်လော်ခီလာမှာနှစ်ရက်ကြာကျင်းပမှာဖြစ်ပါတယ်ဒီရေးပေါ်အစည်းအဝေးမှာအဓိကဆွေးနွေးမယ့်အချက်တွေကို NCA လက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥကာကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒါရေးပေါ်အစည်းအဝေးလို့ခေါ်တာလေကြာဟုတ်ပါရေးပေါ်ကအဓိကတော့ဖွဲ့ဝင်ဖွဲ့စည်းတွေမှာဖြစ်နေတဲ့အရေးပေါ်အခြေအနေလေးတွေပေါ့ဥပမာ ALP ဒီခိုင်အဖွဲ့ကြီးကဒီလက်နက်နဲ့အဖန်ခါနဲ့ကိစ္စဒီ DDR မှာဟာလာဘုံကွန်ပီရေပေါ်မင်းသေးကိုဟာလာဖန်ခါနဲ့ကိစ္စနောက်ဘလို့ဖြစ်ရှင်းလဲပေါ့အမိနာလေးတွေရှာဖို့နောက်ပြီးတော့ဒီနောက်ဒီလိုမဖြစ်အောင်ဘလို့ခံတာမလဲဖြစ်လာရင်အများဆုံးဘလို့လုပ်မလဲဒါလေးတွေပေါ့ဗျာကျွန်တော်တို့ကဒီတောက်ချုံမှာပတ္တနာတွေဖြစ်နေတဲ့ခါကျတော့ပတ္တနာတွေကြားမှာဒီလိုအရေးကြီးနေရှိရင်လုံလောက်ဟန်လေးတွေတော့ဆက်ကြည့်ဖို့လိုပါဘူးအဲ့ဒါလေးပ
ါပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့က ALP ကဗိုလ်မှူးကြီးအစည်းရှိသူအပါအဝင်3ဦးဟာ AK-49 တနက်16လက်နဲ့အတူကရင်ပြည်နယ်ဖအံမြို့မှာဖမ်းဆီးခံခဲ့ရတာဖြစ်ပြီးABSDF ကဘိုးကော်မတီဝင်ကိုမင်းထေးကတော့ဒီဇင်ဘာလ28ရက်နေ့ကလိုင်ဇာအသွာစိန်လုံပူပေါင်းဂိတ်မှာမတရားအသိနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဒုဥက္ကဋ္ဌရဲဘော်မျိုးဝင်ကတော့မနေ့ဖက်မှာကျင်းပမဲ့အစည်းအဝေးမှာရဲဘော်မင်းထေးကိစ္စကိုအခြေခံပြီး EA ကိုခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အနာဂတ်အရေးကိုထည့်သွင်းဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်
တော့ဆွေးနွေးတင်ပြမှုဆိုကော်မတီကိစ္စဆိုတာတက်ကိုအခုလိုမျိုးကျွန်တော်လက်မယူထတာအဖွဲ့အစည်းရဲ့တာဝန်ရှိတဲ့သူတွေခီးသွားလာမှုကိစ္စတွေရောပြီးရော NCA လက်မိုက်မြေထုတ်ပေးတဲ့အဖွဲ့အစည်းနဲ့ဆက်စားတဲ့ကိစ္စတွေပါရောရရှိတွဲပါကျွန်တော်သိချစဉ်းစားဆွေးနွေးလို့လေကျွန်တော်တို့ကဒီညီချင်းဖြစ်စင်မှာလက်မမထိုးသေးတဲ့လူတွေအားလုံးပါဝင်လာနိုင်ရေးကြော်တဲ့ကျွန်တော်ဥတီမိုင်းချိုးမနေတာကိုကျွန်တော်တို့အခြေရဒီညပိုင်းမှာမယ်အင်အားစုနဲ့ကျွန်တော် EEO တွေတွေ့ဖြစ်မှာပဲ NCA ထိုးထားတဲ့ဟာတွေလေအဲ့လိုမျိုးနိုင်ငံရေးတွေ့ပြတဲ့ဟာချိုးပန်းတဲ့ခါကျရင်စကွန်တေးရဆိုတာမျိုးနဲ့အလားတူပြစာမျိုးပြင်းနာမလားဆိုတော့စိုးရိမ်မှုတွေရှိနေတာကိုအဲ့ဒီနေထားပေါ်မှာအဲ့ဒီကိစ္စတွေပေါ့မှာပေါ့ဒီကော်မတီကိစ္စပေါ်မှာချိန်ခံပြီးတော့မှရှင်းဆက်ကျွန်တော် EEO တွင်သွားလာမှုလို့ချုံမှုကိစ္စတွေလည်းပဲကျွန်တော်ဆွေးနွေးမှာပေါ့
ရဲဘော်မင်းထေဖန်စီခံရတာနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်စီကိုစာပေးပို့ထားသလိုအစိုးရနဲ့လည်းညှိနှိုင်းဆွေးနွေးအဖြေရှာဖို့ကြိုးစားနေကြောင်းဆက်ပြောပါတယ
်ဘူလာဒလောတော့ကော်မတီလွန်မြောက်နိုင်ရေးတော့ကျွန်တော်တို့တော့ဒီတခြားအစိုးရနဲ့ရောဆက်လက်ညှိနှိုင်းပြီးတော့ဆောင်ရွက်သွားဖို့တော့ကျွန်တော်ကြိုးပမ်းသွားမှာပါဒါကြောင့်မလို့ကျွန်တော်ဒီအခုရပ်တက်တက်မှလည်းပဲတခြား ဆိုတော့ဖဲတောင်းဝန်ရှိနေကျွန်တော်မိညာသွားမယ်ကျွန်တော် NRPC ဥက္ကဋ္ဌကြီးကိုလည်းဒီကိစ္စဆိုင်စာပို့ထားတာရှိနေတယ်အဲ့တော့အစိုးရဖယန်းဒီလည်းပဲဒီကိစ္စနဲ့ပတ်သက်ရောဘယ်လိုဆောင်ရွက်နေသလဲဆိုတာဟာညီချိုင်းကော်မရှင်ရော NRPC ရဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်မိညာပြီးညီလက်ဆောင်သွားနေဖို့တော့ပေါ့ဒီကကြီးကြီးဆိုတော့ဒီညီလက်ဆောင်နေပြီးတော့မှဒီတရနာပြည်လည်းအောင်ဖြစ်နေဖို့တော့ပေါ့နော်
NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ရေးပေါ်အစည်းအဝေးမှာအဖွဲ့အစည်းအသီးသီးကထိပ်သီးခေါင်းဆောင၈ယောက်နဲ့အထောက်အကူပြုအဖွဲ့ဝင်၈ဦးတို့ပါဝင်တက်ရောက်ဖို့ရှိနေပြီးဒီအစည်းအဝေးမှာ2019ခုနှစ်အတွက်လုပ်ငန်းလမ်းစဉ်ချမှတ်ရေးကိုလည်းထည့်သွင်းဆွေးနွေးပွဲရှိနေပါတယ်
ကိုမိုးစောပါရှင်ရန်ကုန်တိုင်းအစိုးရရဲ့အစီအစဉ်တစ်ခုကိုလည်းပြောပြပေးကြပါရစေ။ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးအစီအစဉ်ကိုရန်ကုန်တိုင်းအစိုးရကနောက်သတင်းဘက်ကနေစလို့စတင်တောင်းယူတော့မှာဖြစ်ပါရစေ။လက်ရှိပြေးဆွဲနေတဲ့ပုဂ္ဂလိကပိုင်းရင်လိုင်းတွေအနေနဲ့တိုင်းအစိုးရကသတ်မှတ်ထားတဲ့လမ်းကြောင်း58ခုတည်းကနေရွေးချယ်နေပါရစေ။ဒီလလယ်ပိုင်းမှာအပြီးဖြတ်သိမ်းတော့မယ့်မော်တော်ယာဉ်လိုင်းပေါင်းစုံစီမံခန့်ခွဲမှုအဖွဲ့မထတာကတော့ရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်ကအများပြည်သူတည်ယူပို့ဆောင်ရေးပိုင်းမှာပို့ပြီးတော့ကောင်းမွန်လာမယ်လို့ပြောပါရဲမတ်တင်ကီထိုက်စူးစီးတင်ပြထားပါတယ်ရှင
်ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးပိုင်းကိုလက်ရှိပုဂ္ဂလိကယာဉ်လိုင်းနေနဲ့ပြေးဆွဲနေတာတွေကိုအခုဇန်နဝါရီလ15ရက်နေ့ညမှာလုံးဝအပြီးတိုင်ရန်နာပြီးရန်ကုန်တိုင်းအစိုးရရဲ့ရန်ကုန်မြို့တည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကဓာတ်ရိုက်စီမံခန့်ခွဲတော့မှာဖြစ်ပါတယ်ဇန်နဝါရီလ16ရက်နေ့မှာစတင်မဲ့ရင်းလန်းချောင်း58လိုင်းကိုရန်ကုန်တိုင်းအစိုးရကသတ်မှတ်ထားပြီးလက်ရှိပုဂ္ဂလိကပိုင်းရင်းလိုင်းတွေကစိတ်ကြက်ရွေးချယ်နေကြပြီလို့ရန်ကုန်အစိုးရရဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်က VOA ကိုအခုလိုပြောပါတယ
်။ဟိုလေကွာရွေးထားပြီးသားရှင်ရွေးထားပြီးသားသူတို့လမ်းကြောင်းနေနဲ့သူတို့ရှိပြီးသား။ကျမတို့ကကုမ္ပဏီအစိုးရပါဝင်သောကုမ္ပဏီ၈ခုထူထောင်မှဖြစ်တဲ့အတွက်အဲ့ဒီကုမ္ပဏီတွေကအကုန်ပြန်ပေါင်းမှာအဲ့ဒါပါပဲ။
ရန်ကုန်တိုင်းဆူရကလမ်းကြောင်း58လိုင်းအဖြစ်ကြီးညာထားပေမဲ့ရင်းလမ်းကြောင်းနံပါတ်73မပါတာကြောင့်အမှန်ကရင်းလမ်း58လိုင်းကိုပဲတွေ့ရပါတယ်။ဒီရင်းလမ်းကြောင်းတွေကိုရွေးချယ်ပြေးဆွဲမဲ့ရင်းလမ်းတွေကိုတော့ရန်ကုန်တိုင်းအစိုးရက151ရာခိုင်နှုန်းပါဝင်မဲ့အများပိုင်ကုမ္ပဏီ၈ခုထဲမှစုစည်းမှဖြစ်ပါတယ်။ရန်ကုန်တိုင်းရဲ့အများပြည်သူသေယူပို့ဆောင်ရေးကိုဆယ်စုနှစ်နဲ့ချီတာဝန်ယူခဲ့တဲ့မော်တော်ယာဉ်လိုင်းပေါင်းစုံစီမံခန့်ခွဲမှုအဖွဲ့မထတာကိုလည်းဒီလ15ရက်နေ့ညမှာလုံးဝဖျက်သိမ်းမှာဖြစ်ပါတယ်။မထတာအဖွဲ့ကြီးရဲ့အတွင်ရမှုဥပမြင့်ကတော့ရန်ကုန်တိုင်းအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာအများပြည်သူတည်ယူပို့ဆောင်ရေးပိုင်းပိုပြီးစီကန်းရှိလာမယ်လို့ပြောပါတယ်
။ကောင်းတာတော့ဗျာပူကောင်းတာပေါ့။ဘာကြောင့်လဲဆိုတော့လက်ရှိစနစ်ကပုဂ္ဂလိကတူးချင်းပိုင်တဲ့ရင်တွေကိုစုစည်းပြီးတော့မှရင်လိုင်းအဖြစ်ပြေးဆွဲတဲ့စနစ်ဖြစ်ပါတယ်။အဲ့တော့အုတ်ချုပ်ကုတ်ကဲရတာလည်းခက်ခဲပါတယ်။လိုက်နာမှုလည်းအားနေပါတယ်အခုလို့ကုမ္ပဏီတွေစုဖွဲ့ပြီးပြေးမယ်ဆိုတော့ကျွန်တော်ပြောစရာရှိရင်ကုမ္ပဏီပြောလိုက်ရုံပါပဲသူရဲ့စီကံဖောက်ပြက်မှုတွေသူလိုက်နာမဲ့ကိစ္စတွေအစိုးရဖြစ်ကျင်တာတွေအားလုံးကဒါအုတ်ချုပ်မှုလည်းလွယ်ကူပါတယ်စီကံစနစ်လည်းပိုပြီးတော့ကောင်းလာမယ်လို့ယူဆပါတယ
်ခီးတဲ့တင်ကားတွေပြေးဆွဲမဲ့လမ်းကြောင်းတစ်တွေနဲ့ပတ်သက်ပြီးလဲမော်တော်ယာဉ်လိုင်းပေါင်းစုံစီကံထိန်းသိမ်းရေးအဖွဲ့မထတာဘဟုရဲ့အတွင်ရမှုဥပမြင့်ကအခုလိုပြောပါတယ
်လမ်းကြောင်းတွေဆွဲထားတာကတော့အတက်နိုင်ဆုံးပြည့်စုံအောင်သူတို့ဆွဲကြပါတယ်ဗျဒါကျွန်တော်တို့ရှိကမထတာဘဟုနဲ့လည်းပေါင်းစပ်ပြီးတော့ဒါကျွန်တော်တို့ကလမ်းကြောင်းတွေကိုသူတို့ရှင်းပြပါတယ်အဲ့တော့ဒီထဲကနေပြီးတော့သူတို့ကအင်မတန်လိုအပ်တဲ့နေရာတွေအရေးကြီးတဲ့နေရာတွေလို့ယူဆတဲ့လမ်းကြောင်းတွေကိုသူတို့ကလမ်းကြောင်း58ကြောင်းရွေးချယ်ပြီးတော့ဆောင်ရွက်တာပါပြည်စုံမှုရှိမရှိဆိုတာတော့ဒါမပြောနိုင်ပါဘူးခင်ဗျပြည်စုံမှုကတော့ဘယ်လိုမှမရှိနိုင်ပါဘူးသူတို့လည်းဝန်ခံထားတာ80ရာခိုင်နှုန်းမဲ့ကာဘာဖြစ်မယ်လို့ပြောထားပါတယ
်ရန်ကုန်တိုင်းအတွင်ပြေးဆွဲနေတဲ့ပုဂ္ဂလိကရင်းလိုင်းတွေခီးတဲ့လူရင်ကအပြန့်ဆိုင်မောင်းတာရင်စည်းကပို့ပြီးတော့ကောက်ခံတာနောက်ရင်ကြောရှုပ်ထွေးလာတဲ့ရန်ကုန်မြို့တော်တွင်မှကားငယ်တွေကိုအနိုင်ကျင့်ရိုက်နှက်တာတွေရန်ဖြစ်တာတွေခက်ဆိတ်ဆိတ်ဖြစ်လာချိန်မှာရန်ကုန်တိုင်းအစိုးရအဖွဲ့ကအများပြည်သူတည်ယူပို့ဆောင်ရေးကိုဓာတ်ရိုက်ကင်တွယ်မဲ့အစီအစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရကကင်တွယ်တော့မဲ့ရင်းလိုင်းတွေမှာတော့ခီးစဉ်အစအဆုံး300ချက်ထက်မပိုစီပဲည10နာရီအထိပြေးဆွဲသွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ရှင်။
မသိင္ကြီးထိုင်ပြောပြပေးခဲ့တာပါရှင်။အစ္စရေးဘက်ကတီထွင်လိုက်တဲ့လေဘော်ကူပြန်နိုင်တဲ့အဝေးထိန်ရင်ကြောင့်ကိုဆက်ပြီးပြောပြပေးခြင်းပါတယ်။ကားငယ်တစ်စင်းစာပဲအရွယ်စားရှိတဲ့အဝေးထိန်ရင်တစ်ခုဟာလက်ရှိလေရင်တွေသွာလာလို့မရတဲ့နေရာတွေကိုပါသွာလာပြန်တက်နိုင်တာကြောင့်လေကြောင်းလောကကိုအပြောင်းလဲဖြစ်သွားစေနိုင်ပါတယ်လို့အစ္စရေးတီထွင်သူတွေကပြောပါတယ်။ဒီကြောင့် Fate Levidex သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ပြောပြပေးပါရှင်။
ဒီမြင်ကွင်းကိုတွေ့ရင်စိတ်ကူးရင်သိပ္ပံစကားတခုတွေကလို့ထင်နိုင်ပါတယ်ဒါပေမဲ့ကွန်မရက်ရင်ကတော့တကယ်အစ်စ်ပါဒီရင်ကိုဖန်တီးတဲ့မြို့ပြလေရင်ပညာရှင်တွေကဒါဟာလေကြောင်းလောကအတွက်အပြောင်းအလဲကြီးတစ်ခုလို့ဆိုပါတယ
် It's the size of a car it takes off vertically and it can deliver packages for example of
ကားစင်းစာရွေးရှိပါတယ်ပေါ်ဒေါင်းလိုက်တက်ပြန်ပါတယ်တနေရာကနေတနေရာပစ္စည်းတွေတက်ပို့နိုင်ပြီးဥမာကီလိုဂရမ်900နဲ့အထက်ကို၄လန်နဲ့ပစ္စည်းတွေကီလိုမီတာ50တမမဟုတ်80လောက်အကွာဝေးထိပြန်တန်သွားနိုင်ပါတယ်3မီတာဝဲလောက်ပဲရှိတဲ့နေရာမှာဒေါင်းလိုက်ပေါ်တက်ပြန်နေတဲ့ရင်မျိုးအရင်ကမရှိခဲ့ဘူးပါဘူ
းကိုမိုရန်ကုမ္ပဏီကိုတည်ထောင်သူရာဖီယိုလီကပြောသွားတာပါအပေါ်ကိုဒေါင်းလိုက်ပြန်တက်နိုင်တဲ့ဒီ drone ယင်ဟာတမယိုးကျရဟတ်ယင်တစ်စင်းရဲ့အသုံးပုံတစ်ပုံအရွယ်အစားပဲရှိပါတယ်။ဒါပေမဲ့ရဟတ်ယင်တွေတည်နိုင်တဲ့အလေးချိန်တူတူနီးပါးလောက်ပစ္စည်းတွေကိုတည်နိုင်ပြီးယင်ကိုပြန်တန်းနိုင်အောင်လုပ်ပေးတဲ့အတွင်းပိုင်းဒလက်တွေကလည်းအစာအုပ်တွေကြားနဲ့လျှက်စစ်ဝါယာဂျိုးတွေအောက်ကပါပြန်တန်းနိုင်တာကြောင့်တာမန်ရဟတ်ယင်တစ်စင်းပြန်တန်းလို့မရတဲ့နေရာတွေကိုပါသွားလာနိုင်ပါတယ်။သူ့ရဲ့ဒီဇိုင်းကြောင့်စစ်ဘက်နဲ့စက်ယုံလုပ်ငန်းတွေအထူးသဖြင့်အန္တရာယ်ရှိတဲ့နေရာတွေမှာသုံးနိုင်တယ်လို့ Rafi Yoli ကပြောပါတယ်
။ Imagine a dirty bomb in the city and chemical substance
ညတမျိုးမှာပေါက်ကွဲမဲ့ဘုံတလုံးရှိနေမယ်။ဒါတို့ပစ္စည်းဒါမှမဟုတ်လေတခြားအန္တရာယ်ရှိတဲ့အရာတခုရှိနေမယ်ဆိုရင်အဝေးကနေထိန်းချုပ်နိုင်တဲ့ဒီရင်ကိုဆေလွတ်ပြီးအန္တရာယ်တွေကိုရှင်းလင်းဖယ်ရှားနိုင်ပါတယ်။နျူကလ িয়ার ဆက်ရုံလက်ဖက်သူတွေကကျွန်တော်တို့ကိုချင်းကပ်တာမျိုးလည်းရှိပါတယ်။ဒီရင်နဲ့နျူကလ িয়ার ဆက်ရုံအတွင်းပိုင်းကိုဝင်ပြီးအထဲမှာဘာဖြစ်နေလဲဆိုတာကိုဓာတ်ပုံရက်ယူလာတော့တိမဟုတ်ပဲနဲ့ရိုးစိမ့်တဲ့အခါမျိုးထိခိုက်ပျက်စီးမှုတွေကြုံတာမျိုးပြန်ပြင်တာတွေလုပ်နိုင်မလားဆိုတာကိုသိကျင်နေကြတာပါ
။အနာဂတ်မှာလေထဲပြန်နိုင်တဲ့ကားတစ်စင်းရောဖြစ်လာနိုင်မှာသလား
။ I'm not ruling out putting a pilot and passenger on this aircraft
ဒီမှာရေမောင်းသူနဲ့ခီးတဲ့လိုက်လို့တော့မရဘူးလို့ကျွန်တော်တို့အပြန်မပြောနိုင်ပါဘူးဒါကနောက်တစ်ဆင့်တီထွင်မှုတွေဖြစ်လာမှာပါဒေါင်းလိုက်ပေါ်တက်ပြင်တဲ့ကားတင်းစာကိုပိုင်ရင်တစ်ခုလည်းဖြစ်လာနိုင်ပါတယ
်15နှစ်ကြာအချိန်ယူတီထွင်ခဲ့ကြပြီးတဲ့နောက်ကွန်မရက်ယင်ကို2020ခုနှစ်ကြာရင်ဈေးကွက်ထဲမှာစတင်ရောင်းချဖို့မြို့ပြလေယာဉ်ပညာရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုဝင်းခံပေါင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာကြောင်းတက်နေတဲ့နိုင်ငံတကာကြောင်းသားအရေးအတွက်ဟာပြီးခဲ့တဲ့နှစ်တုန်းကပထမဦးဆုံးအကြိမ်ဖြစ်နေတသန်းကျော်သွားခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့တခြားနိုင်ငံတွေအပေါ်ဝေဖန်ပြောဆိုချက်တွေကြောင့်အမေရိကန်တက္ကသိုလ်တွေနဲ့ကောလိပ်တွေမှာနိုင်ငံတကာကြောင်းသားတွေကြောင်းလာတက်ဖို့စည်ရင်းသွင်းတာတွေမှာထိခိုက်လာနိုင်ခြေရှိတယ်လို့တချို့တက္ကသိုလ်တာဝန်ရှိသူတွေနဲ့ကြောင်းသားတွေကပြောကြပါတယ်။ VOA သတင်းတောက်မာရီမာဒီယာလိုသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမဲဆယ်စည်းဝေးကာလအတွင်းလူဝင်မှုနဲ့ပြည်ဝင်ခွင့်ဗီဇာကိစ္စရည်နဲ့ပတ်သက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ပြောကြားချက်တွေကအမေရိကန်မှာတက္ကသိုလ်လာတက်မဲ့နိုင်ငံတကာကျောင်းသားတွေအတွက်တော့အတော်လေးသတိထားအာရုံစိုက်စရာဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံက Erica Wang ဟာ Buffalo မြို့ကနယူးယောက်ပြည်နယ်တက္ကသိုလ်မှာပညာသင်နေတဲ့နိုင်ငံတကာကျောင်းသား6000နဲ့ကတယောက်ဖြစ်ပါတယ
်။ I was still just looking to see is he going
သူကြီးပေးခဲ့တယ်လို့လောက်သွားမလားဆိုတာကိုကျမအနေနဲ့ကြည့်သွားမှာဖြစ်ပါတယ်။သူဆိုရလက်ထက်ပြောင်းလာနိုင်တဲ့မူဝါဒတွေကကျမတို့ကိုထိခိုက်နိုင်မလားဘာလို့လဲဆိုတော့ကျမတငင်ချင်းတွေကြားမှာစိုးရိမ်ကြီးပြောနေတာတွေကျမအတော်လေးကြားခဲ့ရပါတယ
်ဒါပေမဲ့ရွေးကောက်ပွဲမဲဆွယ်စီယုံတို့ကပြောတာတွေနဲ့တကယ်စိုးရရဲ့လက်တွေ့မူဝါဒတွေကတော့ကွာခြားနိုင်တယ်လို့နယူးယောက်ပြည်နယ်တက္ကသိုလ်ရဲ့ဒုတိယစီမံခန့်ခွဲရေးအရာရှိစတီဖန်ဒန်နက်က Skype ကနေတစင်ပြောပါတယ်ဒါပေမဲ့ဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတတို့မကြသေးခင်ကဖုန်းနဲ့စကားပြောခဲ့တာကတရုတ်နိုင်ငံမှာတော့လူပြောများတဲ့ကိစ္စတခုဖြစ်တယ်လို့တရုတ်နိုင်ငံကနေမကြသေးခင်ကပြန်လာခဲ့တဲ့ဒန်နက်ကပြောပါတယ
် Chinese were quite taken aback by the what appears to them to be the sudden
တရုတ်နိုင်ငံသားတွေကတော့တရုတ်တပီတောင်မူဝါဒအပေါ်မှာရုတ်တရက်ဆွန့်လိုက်တဲ့ပုံရတယ်လို့မြင်နေကြတဲ့အတွက်အားသင့်နေပုံရပါတယ်လို့ပေါ်ကင်ဘက်တချို့ကတော့အဲ့ဒီအတွက်ဆုံးရှုံးမှုတွေရှိလိမ့်မယ်ခင်ဗျားတို့စီမှာကျွန်တော်တို့စီကကြောင်းတက်နေတဲ့သူတွေအများကြီးရှိတော့ကျွန်တော်တို့ရဲ့နိုင်ငံတွေကနေပြီးတော့ငွေတွေအများကြီးထွက်နေတယ်ခင်ဗျားတို့ကကျွန်တော်တို့ကမကြူစုဘူးဆိုရင်တော့ကျွန်တော်တို့ရဲ့ចောင်းသားတွေလည်းမသွားသင့်ဘူးလို့ပြောကြပါရယ်
အမေရိကန်တက္ကသိုလ်နိုင်ငံတကာចောင်းသားလက်ခံရေးဌာနရဲ့ညွှန်ကြားရေးမှူး Evelyn Levinson ကတော့သူတို့တက္ကသိုလ်အနေနဲ့မတူကွဲပြားမှုတွေကိုလက်ခံတဲ့အကြောင်းကိုအဲဒီမှာပညာသင်ရင်းတဲ့သူတွေကိုထပ်လောင်းအာမခံဖို့အတွက်တက္ကသိုလ်ဝန်ထမ်းတွေကအားဖြည့်လှုပ်ဆောင်နေတယ်လို့ဆိုပါတယ
် There is no crystal ball right now to say what will happen but certainly a lot of questions were raised
ဘာတွေဖြစ်လာမယ်ဆိုတာကတော့အခုချိန်မှာရှင်းရှင်းလင်းလင်းမပြောနိုင်ပါဘူးဒါပေမဲ့မိကုန်းတွေအတွက်မများတော့ထုတ်ခဲ့ကြပါတယ်ဒါကြောင့်ကျမတို့အခုနေ့ဒီစာအုပ်ပေါက်ကာလမှာဥရောပကမြို့တွေကိုသွားခဲ့ပါတယ်။ကျမကိုယ်တိုင်ကတော့အရှေ့အလယ်ပိုင်းနောက်အမေရိကအလယ်ပိုင်းကိုသွားခဲ့ပြီးကျမတို့ယုံကတယောက်ကတော့ဟောင်ကောင်နဲ့စင်ကာပူကိုသွားခဲ့ပါတယ်
။အမေရိကနိုင်ငံမှာပညာလာသင်တဲ့ကျောင်းသားတွေထဲမှာတရုတ်နိုင်ငံကအများဆုံးဖြစ်ပြီးတော့အဲ့နောက်မှာတော့အိန္ဒိယနဲ့ဆော်ဒီအာရေဗျနိုင်ငံတွေကဒုတိယနဲ့တတိယအများဆုံးဖြစ်တယ်လို့နိုင်ငံတကာပညာရေးအဖွဲ့ IIE ကပြောပါတယ်။အမေရိကန်ရွေးကောက်ပွဲရလဒ်ကြောင့်တော့နိုင်ငံတကာကနေအမေရိကန်မှာပညာလာသင်ဖို့ကြောင်းအပ်တာတွေကိုမထိခိုက်နိုင်ဘူးလို့ထင်တဲ့အကြောင်းIAE အဖွဲ့ရဲ့ဥက္ကဋ္ဌ Alan Goodman ကပြောပါတယ်စက်တင်ဘာကျန်းဖတ်တိုက်ခိုက်မှုအပြီးနှစ်နှစ်မှာနိုင်ငံတကာကျောင်းသားအရေးအတွက်ကြာသွားတာကလွဲရင်လွန်ခဲ့တဲ့နှစ်တရာလောက်အတွင်းအပြောင်းလဲတွေကြီးကြီးမားမားမရှိဘူးဆိုတာကိုဒီအဖွဲ့ရဲ့မှတ်တမ်းတွေကပြသနေတယ်လို့ Alan Goodman ကပြောပါတယ
် Looked at this during periods when isolationism was the declared foreign
ဒါနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့မူဝါဒမှာကဘာကြီးနဲ့အဆက်ဆံမလုပ်ဘဲကိုယ့်ကိုယ်ကိုအထီးကျန်တဲ့မူဝါဒကိုကျင့်သုံးခဲ့တဲ့ကာလတွေစပွဲတွေပြိပခါတွေစီးပွားရေးကြတဲ့ကာလတွေကိုကျွန်တော်တို့ကြီးခဲ့ပါတယ
်နိုင်ငံရဲ့အစင့်မြင့်ပညာရေးကိုပြီးနေအစင့်ကလောက်တာဖြစ်တဲ့အတွက်ကျောင်းသားတွေကိုကျောင်းမှာပညာလာသင်အောင်လုပ်တဲ့နေရာမှာဘိုးအစိုးရရဲ့မူဝါဒကကျောင်းတစ်ကျောင်းချင်းစီရဲ့မူဝါဒလောက်အရေးမကြီးဘူးလို့လဲ Alan Goodman ကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲအနေဆုံးအဆင့်အိန္ဒိယနိုင်ငံအနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထည့်ဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-38-5554ဖြစ်ပါတယ်email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။မနေ့ကအင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှိနေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။တနင်္လာညနေခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ 9:00 နာရီခွဲအထိ Asia 77ဂျိုရုကနေတရက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ TVB မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်။အခုအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင်။
မနက်ငယ်လူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂဒူးဆုံများစစ်ဆေးရေးမှူးမေဆျန်ကြီးတွေကဒီကနေ့သူ့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်အစိုးရကရောပြည်တော်စုအစိုးရစီကပါပူးပေါင်းဆောင်မှုမရတဲ့အကြောင်းသူသွားဖို့ပန်ကြားထားတဲ့နေရာတွေကိုသွားခွင့်မရတဲ့အကြောင်းဒါဟာသူ့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်ကိုထိခိုက်စေပြီးတော့သူ့ရဲ့လုပ်ပိုင်ခွင့်ဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားလုပ်မှုတွေကိုစောင့်ကြည့်လေ့လာဖို့ဖြစ်တဲ့အကြောင်းအဲဒီလိုလူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားလုပ်မှုတွေဆူဆူရွရွရှိနေတဲ့ဒေသတွေစီသူ့ကိုသွားခွင့်မပြုတဲ့အကြောင်းမြကြီးနားမှာရောက်နေတဲ့အချိန် VOA ကိုပြောသွားပါတယ်ဒူမာလာကလုခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအဖွဲ့တွေကကောက်ချက်ချထားပြီးတဲ့နောက်အလားတူဖြစ်ရမျိုးထပ်ဖြစ်လာနိုင်တယ်လို့သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။အဲဒီလိုလိုရမျိုးမရှိသလောက်ဖြစ်အောင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ကအသေးချာလုပ်ဖို့အရေးကြီးတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။တာဝန်ကောင်းဆောင်တွေနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေအကြားဘယ်လိုဆက်ဆံရေးမျိုးကိုမဆိုကန့်ကွက်တယ်လို့တရုတ်အစိုးရကဒီကနေ့ပြောလိုက်ပါတယ်။အမေရိကန်ထက်လွတ်တော်မှတက်ခရုစ်တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott တို့နဲ့တိုင်ဝမ်သမ္မတဇာအင်းဝမ်တွေ့ဆုံပြီးတရက်ကြာမှာပြည်ထောင်စုဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါ။မြောက်ကိုရီးယားအနေနဲ့တိုက်ချင်းပစ်ပယ်ထိန်တုံးကြီး ICBM တစ်စင်းကိုအချိန်မရွေးဘယ်နေရာကနေမှစိုးပြစ်လွတ်ဆန်းသတ်နိုင်ခြင်းရှိတယ်လို့တနင်္ဂနွေနေ့ကကြေညာပါတယ်။အမိမဖော်တဲ့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူကိုကိုးကားပြီးအစိုးရပိုင် KCN နေတဲ့ဌာနကပြောတာပါ။ICBM ပြစ်လို့ဆန်သက်တာဟာအမေရိကန်အတွက်အထူးစိုးရိမ်ပွဲချင်းကြောင့်မဟုတ်ဖြစ်တယ်လို့ကော်ဝေးဝန်ကြီး Ash Carter ကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ကိုတော့ည9:00နာရီကနေ 10:00 နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.